ဇန်နဝါရီလကုန်ပိုင်းမှာဒီကာလုံးလို့ခေါ်တဲ့ကာကွယ်နယ်လူငယ်ကောင်စီစီဝဲခေါ်ယူသွားဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်ဒီကာလုံးခေါ်ယူပြီးမှသာရွေးကောက်ပွဲကျင်းပဖို့အစီအစဉ်တွေကိုဆက်ထုတ်ပြန်မယ်လို့လည်းသူကဆက်ပြောပါတယ်ဒီသတင်းရန်ကုန်ကပေးပို့ထားတာကိုကိုစောင်းဝက်လိုက်ပြောပြပေးပါဦးခင်ဗျာ
လာမယ့်ဖေဖော်ဝါရီလ၁ရက်နေ့မှာစစ်ကောင်စီအာဏာသိမ်းယူတာနည်းနည်းပြတော့မှာဖြစ်ပါတယ်အဲ့လိုနည်းနည်းပြမတိုင်ခင်မှာကာလုံးလို့ခေါ်တဲ့ကာကွယ်နယ်လူငယ်ရေးကောင်စီအစည်းအဝေးကိုဒီဇန်နဝါရီလကုန်ပိုင်းမှာခေါ်ယူသွားဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
။ဒါတော့ကျွန်တော်တို့ဒီပါမှာပဲကျွန်တော်တို့အနေနဲ့ဒီနှစ်နှစ်ပြည့်တဲ့အခါမှာဒီဒုသကွေနဲ့လုံခြုံရေးကောင်စီကိုဒါစီခံတင်ပြမှာလည်းရှိပါတယ်။အဲအဲ့ဒီမှာပဲကျွန်တော်တို့ဒီအစီခံတင်ပြတဲ့အောက်ပဲစောင့်ကြည့်ပြီးပါလို့ပဲကျွန်တော်ပြောချင်ပါတယ်။အဲ့ဒါတော့ကျွန်တော်လည်းကြိုမပြောနိုင်ပါဘူး။
ကာလုံခေါ်ယူမဲ့အစီအစဉ်တင်ပြမဲ့အချက်လက်အသေးစိတ်ကိုထုတ်ပြောဖို့ညင်းဆိုပါတယ်။ကာလုံခေါ်ယူပြီးမှသာရွက်ောက်ပွဲကျင်းပဖို့အစီအစဉ်ကိုထုတ်ပြန်မယ်လို့လည်းပြောပါတယ်။စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမြောင်လန်ကစစ်တပ်ကနိုင်ငံတော်အာဏာသိမ်းခဲ့တဲ့နှစ်နှစ်ပြည့်တာဝန်ထမ်းဆောင်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့ကာလုံအစည်းအဝေးမှာပြောကြားတော့ဖို့ရှိပြီးအဲ့ဒီလိုတင်ပြမှုတွေပေါ်အခြေခံပြီးတိုင်းပြည်အနာဂတ်ကိုဖော်ဆောင်သွားမှာဖြစ်တယ်လို့စစ်ကောင်းစီဘက်ကပြောပါတယ်။စစ်ကောင်စီက2023ခုနှစ်ဩဂုတ်လထဲမှာအထွေထွေရွက်ောက်ပွဲကိုဥပဒေနဲ့အညီပြန်လည်ကျင်းပပေးမယ်ဆိုတဲ့ကတိပေးထားပြီးလက်ရှိမှာနိုင်ငံအနှံ့အပြားတိုက်ပွဲတွေဖြစ်နေတဲ့အပေါ်ကျင်းပဖြစ်မဖြစ်ဆိုတာနဲ့ပတ်သက်လို့ဘာမှရှင်းရှင်းလင်းလင်းမပြောသေးပါဘူးစစ်ကောင်စီကလကုန်မှာခေါ်ယူမဲ့ကာလုံအစည်းအဝေးအခြေအနေနဲ့ပတ်သက်လို့နိုင်ငံရေးလှစ်လာတုံ့တက်သူဦးရဲထွန်းကအခုလိုတုံ့တက်ပြောဆိုပါတယ
်ဘယ်လိုဆက်လုပ်မလဲဆိုတာအမှန်ကတော့အဲကာလုံကထုတ်ပြရမှာထုတ်ပြတဲ့အခါကျတော့ရွေးကောက်ပွဲအဲလုပ်မယ်လို့ဆုံးပြမှာလားเนาะအဲဒါမှမဟုတ်အဲဆက်ပြီးတော့အဲဒီလက်ဆက်ကကိုเนาะဒီဒီကာဝေးဦးစီးချုပ်ကိုပေါ့ကာဝေးဦးစီးချုပ်ကိုဆက်ပြီးတော့တာဝန်ပေးမှာလားတာဝန်ပေးမှာဆိုလို့ရှိရင်လည်းဘယ်ပုံမှန်နဲ့တာဝန်ပေးမှာလဲဒီပုံမှန်425မှာကတော့တာမန်အားဖြင့်เนาะ6လ6လနှစ်ကြိမ်တက်တန်းတိုးနိုင်ပြီလို့အဲ့လိုပဲပါတယ်အဲ့တော့တာမန်မဟုတ်တဲ့အတွက်ကြောင့်မလို့เนาะအခုတာဝန်ကမပြည့်စုံသေးတဲ့အတွက်ကြောင့်မလို့ဟလာဆက်လက်ပြီးတော့နတ်ကအနေနဲ့အုပ်ချုပ်ခွင့်ပြုပါလို့တောင်းလို့ရှိရင်လည်းအခြေခံဥပဒေအရကခွင့်ပြုတယ်ပြိနိုင်တယ်လို့ရှင်းရှင်းလင်းလင်းဆိုမထားပေမဲ့အဲတာမမဟုတ်တဲ့ကိစ္စကြောင့်မလို့ဟလာပြိမယ်ဆိုပြီးတော့ဒီတိုးချက်ပေးတာမျိုးလည်းဖြစ်နိုင်တယ်လို့ဒီကောက်ပွဲအတွက်ရှင်းရှင်းပဲဆိုတာမျိုးလည်းဖြစ်နိုင်တယ်ဆိုပြောကျင်တဲ့သဘောကလှုပ်ချင်ရင်လည်းလှုပ်လို့ရတယ်မလှုပ်ချင်ဘူးဆက်ပြီးတော့တက်တန်းတိုးမယ်ဆိုလည်းတိုးလို့ရတယ်ဆိုတဲ့ဥစ္စာကိုပြောကျင်တာ
2008ဖွဲ့စည်းပုံအခြေခံဥပဒေအရအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုနိုင်ငံတော်သမရဒုသမရနှစ်ဦးပြည်သူ့လွတ်တော်ဥက္ကဋ္ဌအမျိုးသားလွတ်တော်ဥက္ကဋ္ဌတမရကာကွယ်ရေးဦးစီးချုပ်ဒုတိယတမရကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးပြည်ထရေးဝန်ကြီးနေဆက်ရေးရာဝန်ကြီးတို့နဲ့ဖွဲ့စည်းထားပါတယ်2021ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်မှာတော့ကာလုံပထမအကြိမ်ခေါ်ပြီးဒုသမရဦးမြင့်ဆွေကယာယီသမရအဖြစ်တာဝန်ယူပြီးအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်အရဘုရားမူကြီးမြောင်လန်ကိုအရေးပေါ်ကာလပြဋ္ဌာန်းချက်အရဆိုကအာဏာကုန်လွဲခဲ့ပါတယ်။ဖွဲ့စည်းပုံပြဋ္ဌာန်းချက်ထဲမှာတော့အရေးပေါ်ကာလပြဋ္ဌာန်းချက်တစ်နှစ်သတ်မှတ်ပြီးရင်တစ်ကြိမ်ကို6လနဲ့2ကြိမ်အထိတက်တန်းတိုးနိုင်တယ်လို့ဖော်ပြထားတာမို့အခုဇန်နဝါရီလ30ရက်ဆိုရင်တက်တန်းကုန်ဆုံးပါပြီ။စစ်ကောင်စီဘက်ကတော့ဖေဖော်ဝါရီစစ်တပ်ကအာဏာသိမ်းယူမှုဟာ2008ဖွဲ့စည်းပုံနဲ့အညီဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီမိုကရေစီရဲ့တက်ကြွလှှရှားသူတွေကတော့2021ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းယူမှုဟာ2008ဖွဲ့စည်းပုံနဲ့မညီညွတ်တာမို့စစ်တပ်ကိုယ်တိုင်ကအဲ့ဒီဖွဲ့စည်းပုံကိုဖျက်ပြီးသားဖြစ်တယ်လို့ပြောဆိုထားကြပါတယ်ခင်ဗျာ။